မင်္ဂလာပါရှင်ဘေးအနေကင်းရှင်းပြီးမင်္ဂလာရှိတဲ့နေ့ဖြစ်ပါစေသောရရှင်နာရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးလ်တွေ view Facebook စာမျက်နှာမှာလာပြီးရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမယ်နော်အခုအရင်ဆုံး Messenger ကရေးလာတဲ့သောရရှင်တယောက်ရဲ့စာလိုလေးနဲ့စာချင်ပါတယ်ချင်းလင်းအောင်ဆိုတဲ့သောရရှင်ကတော့အီးမေးလ်သတင်းလွှာပို့ပေးပါလို့ပထမတောင်းလာပြီးတော့နောက်တော့မှ VOA app ကို download လုပ်ပြီးတော့သတင်းတွေဖတ်ရနားထောင်ရတာအဆင်ပြေနေပါပြီတဲ့ email သတင်းတော်မပို့ရင်လည်းရပါတယ်လို့ရေးလာတာပါဟုတ်ကဲ့ပါဒီသောရရှင်ကကျမတို့ VOA app နဲ့အဆင်ပြေရလို့ရေးလာလို့တလက်စာနဲ့ပြောချင်တာတခြားသောရရှင်တွေအနေနဲ့လည်း VOA app ကိုတယ်လီဖုန်းထဲမှာမရှိရင် download လုပ်ပြီးတော့နားဆင်ကြည့်ပါလို့ပြောချင်ပါတယ်အိမ်မှာအတန်နားထောင်ရတာကိုရုပ်ကောပို့ပြီးတော့နားဆင်လို့လည်းကောင်းတယ်လို့မျိုးသတင်းတွေကိုလည်းဖတ်လို့ရသတင်းတော်တော်များများကိုလည်းတနေရာထဲမှာစုစုစည်းဖြစ်အောင်တင်ပေးထားတဲ့အတွက်ကြောင့်မလို့လွယ်လွယ်ကူကူနဲ့ချိရှိလို့ရပါတယ်ရှင်။ဒါကြောင့်မို့ကျမတို့ VOA မြန်မာပိုင်းရဲ့ app ကိုစမ်းကြည့်ပါလို့အကြံပြုချင်ပါတယ်နော်။ဒီလိုကိုရေးလာတဲ့သောရရှင်ရဲ့စာရည်ထဲမှာတော့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးလာတဲ့သောရရှင်ရဲ့စာရည်တော်တော်များများလက်ခံရရှိပါတယ်။ဒီစာရည်တွေကတချို့ကိုဆက်ပြီးဖော်ပြပေးချင်ပါတယ်။ဝင်းဝင်းဆိုတဲ့သောရရှင်ရေးလာတဲ့စာကိုပထမဆုံးပြောပြချင်ပါတယ်ရှင်။မြန်မာနိုင်ငံတနိုင်ငံလုံးဒုက္ခရောက်နေပါပြီ။ဆိုပြီးတော့နိုင်ငံတကာကိုဥတီပြီးရေးလာတာဖြစ်ပါတယ်။
တနင်္ဂနွေလုံးသွေးရည်နဲ့ရောက်မှအကူအညီမှာလားဗျာမင်းအောင်လိုင်တို့စေအုပ်စုကတော့ပြည်သူတွေကိုမညာမထညှင်းဆဲတာအလုံးသိပါမိုးဝင်မြို့နယ်ကစံပြချေးရွာဆိုတော့ခုလုံးကစစ်တပ်အထိနာခဲ့တဲ့နေရာသူတို့တွေတည်တော့ပြည်သူတွေကိုဒုက္ခပေါင်းစုံပေးပြီးတော့စံပြရွာလောက်တော့တာပဲအခုလဲဒုက္ခပေါင်းစုံတနင်္ဂနွေလုံးကိုပေးနေပါပြီအကူအညီဖေးမှကြပါနိုင်ငံတကာကမကူညီလူမျိုးတွေဘဝပဲရောက်တော့မှာမို့အလုံးကူညီနိုင်ပါစေလို့ဆုတောင်းပေးပါတယ်ဇီဝေဖွဲ့သားအလုံးချမ်းသာကြပါစေ
မြန်မာနိုင်ငံမှာရိုးသားတဲ့ပြည်သူတွေကြံရှိဆောင်စားနေရစွာကမ္ဘာခေါင်းဆောင်တွေကိုပြောပြပါတဲ့ဒီတော်ရရှင်ရေးလာပါတယ်ဒီစာကသူနိုဗင်ဘာလ9ရက်နေ့မှာရေးသွားတဲ့စာပါနောက်တစ်ရက်နိုဗင်ဘာလ10ရက်နေ့မှာတော့စာရိုးလေးတစ်စာထပ်ပြီးရေးလာပြန်ပါတယ်သူကပြေးနေရပြန်ပါပြီဗျာအပေါ်လို့တော့မထင်ပါနဲ့အမိုးတို့အပါတို့ကအသက်80ကျော်ပါပြီဖြူရီအဖွဲ့သားတွေအားလုံးဘေးကင်းပါစေတဲ့ဟုတ်ကဲ့ဝင်းဝင်းဆိုတဲ့တော်ရရှင်ကိုယ်ပါကိုဘေးကင်းအောင်တေချာကယူဆိုင်ပါလို့ပြန်ပြောမှားချင်ပါတယ်။ကျမတို့ဒီကအဖွဲ့သားတွေကအဝေးမှာမလို့လက်ရှိမြေပြင်မှာဒုက္ခကြုံနေရတဲ့သူတွေအတွက်အထူးပဲစိတ်ပူပန်မိပါတယ်။မြန်မာဆိုတဲ့တော်ရရှင်ကတော့မြန်မာနိုင်ငံကြီးတော်တော်လေးကိုကြေမွားပြက်စီးနေပါပြီဆိုတော့ရေးလာပါတယ်
။မင်္ဂလာပါဗီဒီယိုရေးမြန်မာနိုင်ငံဟာအခုဆိုအတော်လေးကိုကြေမွားပြက်စီးနေပါပြီ။ဒါတောင်မှမကောင်းဆိုးဝါးစက္ကစတွေကဒရင်အမှားတွေလွှင့်ပြည်သူတွေကိုနှိပ်စက်တက်ဖြက်လူနေအိမ်တွေမိရှုရှိသမျှပစ္စည်းတွေအကုန်ယူရာဇဝဲမှုတွေကိုရည်ရွယ်ချက်ရှိရှိနဲ့ကိုလုပ်နေတာပါဒါတွေကိုကမ္ဘာကုလသမဂ္ဂကထိတိယယအမြန်ဆုံးအရေးယူပေးဖို့အချိန်ကျော်နေပါပြီမြန်မာနိုင်ငံကိုကမ္ဘာကြီးကအမြန်ဆုံးကယ်တင်ကြပါလို့တောင်းဆိုချင်ပါတယ်မြန်မာနိုင်ငံလူနိုင်ငံသားများမင်းဆိုးမင်းရုပ်လက်အောက်ကအမြန်ဆုံးလွတ်မြောက်ကြပါစေအန္တရာယ်အပေါင်းအမြန်ဆုံးလွတ်ကင်းကြပါစေဗျာဗီဒီယိုဝိုင်းတော်သားများအသက်အရွယ်ကျော်ရှိပြီးကျန်းမာချမ်းသာကြပါစေကျေးဇူးပါမင်္ဂလာရှိသောနေ့လေးတစ်နေ့ဖြစ်ပါစေ
။မြန်မာဆိုတဲ့သောရရှင်မှာသူကတစ်ချိန်ချင်းမှာပဲဝိုင်းတော်သူဝိုင်းတော်သားတွေအတွက်မင်္ဂလာရှိတဲ့နေ့လေးဖြစ်ပါလိမ့်တယ်။ဟုတ်ကဲ့အားလုံးအတွက်မင်္ဂလာရှိတဲ့နေ့လေးတွေမကြာခင်ပိုင်ဆိုင်နိုင်ပါစေလို့ပဲဆုတောင်းမိပါတယ်။မင်္ဂလာပါ VOA ကျွန်တော်နာမည်ဂျင်မီလဲမဲပါ။ဇာတိကကချင်ပြည်နယ်ပူတာအိုကပါ။လက်ရှိ Fourth Ward Texas ပြည်နယ်မှာနေပါတယ်ဆိုတော့အမေရိကန်ပြည်အောင်စုမှနေထိုင်နေတဲ့သောရရှင်တရားမြန်မာနိုင်ငံကပြည်ပခန့်နဲ့ပတ်သက်ပြီးတော့အခုလိုရေးလာပါတယ
်ကျွန်တော်လည်းဘင်မာပဲနေနေဘင်မာပဲရောက်နေပါစေကျွန်တော်လည်းမြန်မာပြည်သားတယောက်မို့မြန်မာပြည်မှာနေတူဝဖြစ်ပျက်နေတဲ့ဟာတွေမြင်နေကြားနေရတော့နိုင်ငံရေးနားမလည်ပင်မဲ့လဲရှာရှည်မိပြန်ပြီတခြားတော့မဟုတ်ပါဘူးဒီစစ်တပ်အစိုးရတက်လာမှပဲထမင်းတနက် short စားခိုင်းတဲ့လူနဲ့စီ short စားခိုင်းတဲ့လူနဲ့နိုင်ငံတကာကလူတွေကြားရင်ရှက်စရာပဲကျေးဇူးပြုပြီးနောက်တစ်ခါစားပါ short စားပါလို့မကြားပြရစေနဲ့လို့တောင်းပန်ပေးပါ VOA ရေမိဖို့ကြောင့်ကိစ္စတော့အင်္ဂါအမျိုးသမီးလဲပြည်လဲအောင်စီမံခန့်ခွဲတတ်ပါတယ်လို့နောက်တစ်ခုကလက်ရှိနိုင်ငံတော်တာဝန်ကိုယူပြီးအုပ်ချုပ်နေတဲ့အာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုပြောပြပါသူကလက်ရှိမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အကြမ်းဖက်မှုကိုဘယ်နိုင်ငံကမှတာဝန်ယူမဖြေရှင်းပေးဘူးဆိုပြီးပြစ်တင်နေတာကြတော့ကိုနားတော့ကိုမယုံနိုင်အောင်ဖြစ်သွားတယ်အရှက်မရှိကိုပြည်သူကိုအကြမ်းဖက်နေတာတွေမရက်ဖဲနဲ့နိုင်ငံတကာကိုပြစ်တင်နေတာ အမှုသမားတယောက် ကိုယ်အိမ်တောင်ကိုနိုင်အောင်မစီမံနိုင်ပဲ ဘေးပတ်ဝန်းကျင်အိမ်ကိုလိုက်တောင်းကျမ်းနေတယ်လို့ဖြစ်နေတယ်လို့ဖြစ်နိုင်ရင်နိစ္စရာစေယုံစေကန်းနေမှာကိုကိုကိုပုံမှန်ရောက်ဟုတ်ရလားလို့တေချာအောင်ဆရာဝန်လေးပြတ်ကြည့်ပါလားလို့အကြံပေးလိုက်တယ်လို့ကချင်ပူတာကိုအခုလောလောဆယ်အမေရိကန်ပြည်သူကတော်ရရှင်ကိုကြည်မီလဲမဲ့သူ့ရဲ့ထင်မြင်ယူဆချက်ရှင်းဖွင့်စာရေးလာတာဖြစ်ပါလေ
တော်နေမှာနေတဲ့တောရရှင်ရေးလာကြတာမှာဒီထက်ကတောရရှင်တယောက်ရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးကြပါမယ်။စောထုခန့်ဆိုတဲ့တောရရှင်ကတော့တောင်သူတွေလဲတဲ့တောထဲမှာကိုင်းထဲမှာမရှိတော့ပါနဲ့ဒုက္ခတွေများလွန်နေအတွက်ကြောင့်လို့နိုင်ငံရဲ့ချားထွက်ပြီးတော့အလုပ်လုပ်ကုန်ကြရပါတယ်ဆိုပြီးတော့အခုလိုရေးလာပါတယ်။မင်္ဂလာပါ
VOA ဝိုင်းတော်သားများခင်ဗျာကျမ်းမာကြပါစီ။တောင်သူတွေရဲ့လဲတဲ့ရတဲ့ကိုင်းထဲကွင်းထဲမှာလည်းလူတွေမရှိတော့ပါဘူး။ အကုန်လုံးနိုင်ငံသားရောက်ကုန်ပါပြီ။တောင်သူတိုင်းလဲကျွေးမရှိသူမရှိတော့ပါဘူး။တချို့လဲရှိတဲ့ယာမြေတွေစွန့်ပြီးလက်လုံလက်စားဘွားကိုရောက်ကုန်ကြပါပြီ။ကိုတုံးကမိသားစုတစ်စုမှာယောက်ျားလေးတယောက်လဲငါးဧကလောက်ရှိရင်တမိသားစုလုံးစားဝတ်နေရေးပညာရေးကျမ်းမာရေးအဆအဆစိတ်မပူရပါဘူး။အခုကတော့လှုပ်လီမြုပ်လီပါပဲ။တောင်သူတွေစဘာပေါ်ချင်းစု ဘယ်ချိန်ဘယ်စည်းဖြစ်ဖြစ်ပါတောင်သူတွေလက်ထဲမရှိတော့ပါဘူးတောင်သူတွေကပြန်ဝယ်၃ချိန်စုနှစ်ဆနီးပါနှစ်ဆဖြစ်သွားပါတယ်တောင်သူတွေကလည်းပေါ်ချိန်တစ်ခုပဲငွေမြင်ရတာမို့ဈေးကောင်းလည်းမဆောင်နိုင်တော့ပါဘူးလူကိုအသက်ရှည်စေတဲ့တမင်းတို့လုပ်တဲ့တောင်သူတွေမငတ်နေပေမဲ့ဆက်လက်ဆက်ယုံအရက်ချက်ဆက်ယုံတွေကချမ်းသာသွားပါတယ်တောင်သူတွေကခေတ်မကောင်းလည်း တောင်သူတွေပဲနစ်နာပါတယ်ခေကောင်းလေသူတို့မဆန်စားရပါဘူးဂျွာတွေမှာအလှူလဲမရှိသလောက်ပါပဲအလှူတွေမှာလဲလူတွေမစီကားတော့ပါဘူးအကုန်ပြပါမှာပါပါဇက်ကသာတောင်သူတွေဟာကျေးဇူးရှင်တွေပါလို့ပြောနေပေမဲ့တကယ်တမ်းကျတော့ချနင်းခံရတဲ့ဘဝတွေပါကြောပူသလောက်ဘိုင်းမပူရတဲ့ဘဝတွေပါခံစားချက်တွေရင်းနေရင်ဝိုင်းတော်သားတွေပါစိတ်ညစ်နေရပါဦးမယ်
အားရောဆောထုခန့်ဆိုတဲ့တော်ရရှင်သူတို့နယ်မှာကြုံတွေ့နေရတဲ့အခြေအနေကိုဗီဒီယိုရတဲ့ဆင်အားလုံးသိအောင်လို့ရင်ဖွင့်လာတာဖြစ်ပါလိမ့်ရှင်။ကျွန်တော်တို့ဗီဒီယိုညီမပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ဗီဒီယိုကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာသိသိချင်းတွေလက်ဆောင်ပါခြင်းနဲ့ နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရေးကနေစာပို့မယ်ဆိုရင် VOA American တန် မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးတော့စာရေးချက်တာအမှတ်755ရန်ကုန်စာတိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပို့မယ်ဆိုရင် bamis@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးဖတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရွှေနေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါအစ်စင် မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီဒီယိုညမာဝိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာဝိုင်းFacebookစာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။ ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ ဖုန်းပေါ်က VOA App မှာသွားပြီးတော့နားထောင်နိုင်ပါရဲ့ရှင်။ ကျမတို့ရဲ့ App Name က VOA Bamis ဖြစ်ပါတယ်။ Internet စာမျက်နှာလိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်။ ကျမအေးသနာကျော်ပါ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။